ဆရာပေါ့နော်ဒီရခိုင်မျိုးသားပါတီကနေနှုတ်ထွက်ဖို့ပေါ့နော်ဒါဟိုတင်ပြထားတဲ့ကိစ္စဘလို့အကြောင်းပြန်စာတွေများရနေပြီလဲဘလို့အနေထားများရှိလဲလို့ပါရှင
်ကျွန်တော်တို့တွင်းလေးမှာလေညီညွတ်ပုံကရှိဘူးဗျအဲ့တော့ကျွန်တော်တို့ကဘယ်ထိမှန်းလဲဆိုရင်2020 vision တိတော့တာ20မှာရခိုင်တပြည်နယ်လုံးကိုနိုင်ရမယ်ဆိုတဲ့အတိအကျနဲ့ကြီးမားလာကြတာကိုဒါပေမဲ့2015မှာလေကျွန်တော်ကိုပဲနော်ဒါမအောင်မှာပဲအလေးထိုးကြတာပေါ့လေဒါအတွင်းလေးပါပါတယ်ဒါလေးကိုကျွန်တော်ပြန်မပြောချင်ဘူးအဲ့ဒီနောက်မှာကျွန်တော်နှုတ်ခွက်ဖို့လုပ်ခဲ့တယ်ကျွန်တော်ရှုံးချင်းဒီလေးပဲကျွန်တော်မှာတာဝန်ရှိရဲ့နော်တောင်ကုတ်တန်တွေကွာမှာရှုံးချင်းဒီလေးကျွန်တော်မှာတာဝန်ရှိရဲ့ဆိုကျွန်တော်နှုတ်ခွက်ဖို့လုပ်ခဲ့တယ်အဲ့ဒီမှာလူတို့နဲ့နော်ပါတီဖက်ကမစ်စီတွေကမထွက်ပါနဲ့အောင်ဆက်ပြီးနေပေးပါဆိုတာကြောင့်ကျွန်တော်ဆက်နေတာနောက်ခုစစ်တွေပါတီကိုဖျက်သိမ်းနေဆိုတော့ကျွန်တော်လည်းအနည်းကဆုံးပုံပုံလေးကိုနော်ဒါပြထုတ်တဲ့သဘောဖြစ်သွားတော့တူးချင်းပုံမှာပါတီကမလို့တော့ဘူးဆိုတဲ့သဘောများဖြစ်နေပြီလားအဲဒါကြောင့်ကျွန်တော်တို့ကဒီ branded ဖြစ်တဲ့ဒီပါတီကိုအပ်ခဲ့တာကျွန်တော်ကနောက်ကိုဆုတ်ပါတယ်ဒီပါတီနဲ့ကျွန်တော်ဆက်သွားရင်လည်း2020 vision ပေါ့ကျွန်တော်ညွှန်ပန်းတဲ့ရခိုင်တပြည်နယ်လုံးအနိုင်လုပ်နိုင်မယ့်အနေအထားအတွင်းထဲမှာမရှိတော့ဘူး ALD ကလည်းဒီကြားထဲမှာပါတီတစ်ပြန်ထောင်မှာကိုကျွန်တော်တို့ပါတီထိပ်ပိုင်းထဲမှာလည်း ALD နဲ့နှွေတဲ့ပုံကိုရှိနေတယ်ဆိုရင်ခါမျိုးကျွန်တော်ဘက်ကယုံယုံကြည်ကြည်ရှိတယ်တော့ကျွန်တော်တို့မြို့မှန်းတဲ့လမ်းကြောင်းအတိုင်းအတူသွားဖို့အမတန်ခက်ခဲသွားတဲ့အခါမှာကျွန်တော်တို့အနေနဲ့နောက်ကိုဆုတ်တာပါအဲလိုလာမေကလာလေးမှာနော် AMD ပါတီ CCC တွေကကျွန်တော်နှုတ်ထွက်တာနဲ့ပတ်သက်လို့လေးနဲ့ထားပြီးဆုံးဖြတ်ပေးကြလိမ့်မယ်လို့လည်းပါတယ်ကျွန်တော်ကလည်းနှုတ်ထွက်ခွင့်ပေးမယ်လို့လည်းယုံကြည်တယ
်ဆရာအနေနဲ့ပေါ့နော်ဒါပါတီတစ်ခုဟိုထူထောင်မဲ့အခြေအနေတွေလည်းရှိရဲဆိုတော့အသက်မျိုးတွေလည်းကြားနေရဒါနဲ့ပတ်သက်ပြီးတော့ဆရာဘာများပြောနိုင်မလဲလို့ ਆ
လို့လို့ပြောလို့ကျွန်တော်ဘာမှနော်ဒါသင်္ခါရမရှိပါဘူးနော်မျိုးသားနိုင်ငံရေးဟိမန်ချက်ဆိုတာရှိတော့လေမျိုးသားကြိုးစီပေါ့နဲ့မျိုးသားလုံခြုံရေးဆိုတာကျွန်တော်တို့မှာပြည့်ကျက်နိုင်ချက်ရှိပါတယ်နောက်ထပ်စာထဲမှာတင်ပြထားသလိုပါပဲကျွန်တော်တို့ဒီမျိုးသားနိုင်ငံရေးနေပြည်တော်မှာတော့ရှိနေဦးမှာပါတယ်ခုနကခင်ဗျားပြောတဲ့မိကွန်ကတော့အတိအကျနော်ဘာမှတော့မစီစဉ်ထားရသေးဘူးလို့ပဲကျွန်တော်ပြောချင်ပါတယ
်ဒီ2020မှာလဲဒါဟိုတိုင်းသားပါတီတွေအလုံးအားဒါပြည်နယ်တွေမှာကိုယ်တိုင်းသားပါတီတွေအနိုင်ရရေးဆိုတဲ့ဟိမန်ချက်တွေရှိတယ်ပေါ့နော်အခုဆိုရင်ရခိုင်ပြည်နယ်မှာဆိုဆရာရဲ့အရင်တော့ AMP ကအားကောင်းတာပေါ့နော်ဒါပေမဲ့အခု AMP ကနေပြီးတော့အခုခွဲထွက်သွားတာတွေလည်းရှိတယ်ဒီပါတီဥက္ကဋ္ဌဖြစ်တယ်ပေါ့နော်ဆရာအနေနဲ့လည်းအခုဒါနှုတ်ထွက်တဲ့အနေအထားတွေရှိတဲ့အခါမျိုးမှာ2020အနာဂတ်အတွက်ဒါရခိုင်ပြည်နယ်မှာတိုင်းသားတွေအနေနဲ့ဟိုဘယ်ပါတီကိုယုံကြည်ရမလဲဘယ်ပါတီကိုဟိုမဲထည့်ရမလဲဆိုတော့ဟိုဇဝေဇဝါဖြစ်မှုတွေရောဟိုဖြစ်လာနိုင်မဲ့အနေအထားရှိမလားရခိုင်တိုင်းသားနိုင်ငံရေးသမားတဦးဖြစ်တဲ့အတွက်ဒီအနေအထားတွေနဲ့ပတ်သက်ပြီးတော့ဆရာဒါဘယ်လိုများပြောနိုင်မလဲဆရာ
ခု3နှစ်ကြာတယ်လေဒီကြားထဲမှာနိုင်ငံရေးရာသီဥမျိုးပြောင်းကြရအောင်ပါတော့အနာရတဲ့ပါတီလေးနော်ခုဆိုရင်ကြေးပါအရှုပ်ရုံလို့ကြီးနေတာပို့ပြဒါလည်းပဲခင်ဗျာ2020ပြည့်မြန်မာပြည်မဟုတ်ဘူးလို့ဘယ်သူပြောနိုင်ပါအဲ့တော့ပါတီတခုက9နှစ်ဆိုရဖွေတယ်ဗျာနော်2နှစ်လောက်တော့သူ့ရဲ့မူလရည်မှန်းချက်သူ့ရဲ့ပါတီမူဝါဒကိုကောင်းကျေပို့ပေးရတဲ့လုပ်ငန်းဆောင်ရရတာပို့ပြန်တဲ့3နှစ်ကတော့လာမယ့်ရွေးကောက်ပွဲတခုကကျွတ်ပြင်ဆင်ရတာပို့အဲ့တော့3နှစ်ကြာမှပြည့်တယ်အဲ့ဒီမှာနိုင်ငံရေးရာသီဥပြောင်းလဲပါဦးမယ်ဒီခိုင်တွေကလည်းပဲအဲ့ဒီ2020မြန်မာပြည်အတွက်ကျွတ်ပြင်ဆင်ကြရအောင်မယ်တဘောပဲရှိပါတယ်ချိန်လုံလောက်ပါတယ် AMPD နိုင်ကျင်လည်းနိုင်မယ်နိုင်ကျင်မှလည်းနိုင်မယ်ပေါက်ပြန်ရင်လို့နိုင်ကျင်မှနိုင်မှာပေါ့နောက်လေးပဲပါတီမပေါ်ဘူးလို့လည်းမပြောနိုင်ဘူး AMP ထက်ပိုပြီးတော့ CC ခိုင်မာဖြစ်လိုက်တဲ့ပါတီတခုမပေါ်လာနိုင်ဘူးလို့လည်းကျွန်တော်တို့မပြောနိုင်ဘူးအဲဒါလိုပဲ NLD ပဲနိုင်မှလား USC ပြောလည်းနိုင်မှလားဘူးမှမပြောနိုင်ဘူး2020မှာတော့ကျွန်တော်တို့က coalition government ဖွဲ့ဖို့မှားနာဖို့ပြကျွန်တော်တို့တိုင်သားတွေလည်းပဲအချင်းချင်းညီညွတ်အောင်စူးစမ်းနေကြတာပဲရှန်လေရှန်လို့ကချင်လေကချင်ခိုင်လေခိုင်ဆိုတော့ AMB ဒီနိုင်မနိုင်ဘူးဆိုတာကတော့ကျင် AMB ကိုထောက်တဲ့ပုံပုံတွေမှာတာဝန်ရှိသွားပါလိမ့်မယ်ရခိုင်လူလူကတော့ကျင်ညီညွတ်တဲ့ဒေသကြီးမှချက်ပန်းနိုင်အခုထိမျက်ခြေအပြတ်မခံနေတဲ့သွားနေလို့ကျွန်တော်နားလေအဲ့ဒီအတွက်လည်းပဲလူငယ်တွေမျိုးဆက်ကူတွေဟာပိုပြီးကြစ်လက်ခိုင်ပါတဲ့နော်ပန်းနိုင်ကြီးမှချက်ကိုပေါက်မြောက်နိုင်တဲ့ဒေသလုံးကျုံမှုကိုရှာမှတ်နိုင်တဲ့အဖွဲ့အစည်းကြီးတခုကတော့ပိုအောင်လို့စူးစမ်းနိုင်တယ်လို့လည်းယုံကြည် AMB ထက်ပိုပြီးတော့ရှေ့ကိုတာသွားနိုင်တဲ့သူစီးခိုင်ပါတဲ့ပါတီကြီးတခုလည်းပေါ်ထွန်းလာနိုင်ပါတယ်
ဆရာကျေးဇူးပါရှင်
ဟုတ်ပါပြီဟုတ်ပါ